နိုင်ငံတကာရဲ့မှာအဖမ်းခံနေရတဲ့မြန်မာနိုင်ငံသားအယောက်40နီးပါးကို Renown ကော့တောင်နေဆက်ကနေအောက်တိုဘာလ31ရက်နေ့မှာထိုင်းအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။ဒီအထက်မှာလူကုန်ကူးခံရမှုနဲ့ဆက်နွယ်ပြီးအဖမ်းဆီးခံရသူတွေလည်းပါဝင်ပါတယ်။အပြည့်အစုံကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံရဲ့တောင်ပိုင်းနေရာအသီးသီးကနေဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအစိုးရကရနောင်းကော့တောင်လမ်းကနေတဆင့်ပြန်လွှဲပြောင်းပေးခဲ့တာပါမြန်မာဘက်ကတာဝန်ရှိသူတွေနဲ့အတူလွှဲပြောင်းယူခဲ့ကြောင်းကော့တောင်မြို့ရှစ်ပြောင်းလို့သမားအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ
်ထိုင်းနိုင်ငံရဲ့တောင်ပိုင်းရနောင်းဖူကက်ဆူရကပီသရန်ပြောရှိရကျွန်တော်တို့ဟိုနာလာတီဝါတို့ဒီအဲစုံခါတို့ဘက်ကနေဟိုဟာရစ်ပြီးလို့ပြန်လောက်လာတဲ့အုပ်စုရှိတယ်ဗျအဲ့ဒီအထဲမှာမှအဲကျွန်တော်တို့ service center မှာဖောက်ထားမစောက်တာရဲ့အလုပ်ရှင်မတူတာရဲ့အဲ့ဒါပါတယ်အခု30ရင်းနဲ့ကလွတ်လာတဲ့အထဲမှာဆိုရင်ကျွန်တော်တို့ကယောက်ျားလေးက86ယောက်မိန်းကလေးက17ယောက်ပါတယ
်အခုပြန်လွှဲပြောင်းပေးတဲ့အထဲမှာထိုင်းနိုင်ငံရဲ့ကယ်ဆယ်ရေးစင်တာမှာ၄လကျော်ကြာနေထိုင်ပြီးအမှုရင်ဆိုင်ခဲ့ရတဲ့လူကုန်ကူးခံရသူတွေလည်းပါဝင်တယ်လို့လည်းဆိုပါတယ်
လူကကိုခံရတဲ့သူကတစ်ခွက်ပါတယ်ဒီမကိုးတိုင်းကျွန်တော်တို့ဒီဟိုကအဲတဲ့အစားရပြီခရိုင်ကမင်းလာက6ယောက်ပါတယ်ခဗျာ6ယောက်ထဲမှာသူတို့အားလုံးပေါင်း6လကျော်ကျော်ဒီလူကဲပြစင်တာမှာနေရတယ်လို့ပြောတယ်ဒီစင်တာထဲမှာနေရတဲ့စားသောက်တော့သူတို့အဆင်ပြေပါတယ်လို့ပြောတယ်3လတဲ့အထက်လူတွေကဒီစင်တာကအဲညနာတဲ့ပုံစံမျိုးနဲ့တရောက်3000ပြီးပေးတယ်လို့တော့ပြောတယ်အရင်တအုပ်စုကတော့တယောက်900စီပဲရတယ်ဒီတစ်ခါဒီတအုပ်စုတော့တယောက်ကို3000ရတယ်ပြီးလို့ရှိရင်တရားရုံးနှစ်ကြိမ်တက်ရတယ်လူကကူးမမြောက်ဘူးဆိုပြီးတော့သူတို့ဒီအဲကျွန်တော်တမောရောတမောဆိုတော့အထောက်ထားပြည်စော်တဲ့လူတွေနဲ့တတွဲလဲပို့လာတယ်ခင်ဗျ
ထိုင်းနိုင်ငံကထိန်းသိမ်းရေးအချုပ်တွေမှာရက်ပြစ်ပြီးတဲ့နောက်တရားဝင်ပြန်ပို့ခဲ့တာဖြစ်လို့မြန်မာနိုင်ငံဘက်ကတာဝန်ရှိသူတွေကစစ်ဆေးပြီးသူတို့ကိုလည်းနေရာပြန်နိုင်ဖို့စီစဉ်ပေးခဲ့ရတယ်လို့ဆိုပါတယ်
။အမီတို့ကချုပ်ကြတဲ့လူတွေပေါ့45ရေးရှိတယ်။အဲ25ရေးရှိတယ်မတူဘူးတယောက်နဲ့တယောက်တော့အဲ့လိုမျို
း
နေရာတိတိယလာပြီးတော့ပို့လာပြီးတော့ကျွန်တော်တို့ရနောင်းမှာလာစုတာပေါ့
။
ရနောင်းမှာချို့ဆိုရတရက်ကြာမယ်ချို့ဆို2ရက်3ရက်အလောက်ကြာပြီးတာနဲ့ကျွန်တော်တို့ရနောင်းဒိတ်က30ကျွန်တော်တို့တောင်ဝရှိတဲ့လူတွေကပို့လာပြီးတော့မြန်မာဘက်ပေါ်တောင်ကိတ်တောင်ဝရှိလူတွေပေါ့နော်ရဲလို့လဝကလို့ကျွန်တော်တို့ဒီလူကယ်ပြန်လို့ဒီပြန်လည်နေရာချထားရေးလို့အဲ့ဒါတွေပါပြီးကျူဆိုပြီးတော့ကျွန်တော်တို့စစ်ဆေးတာပေါ့နော်စီဆက်တယ်စီဆက်ပြီးတော့ရတဲ့ချစ်လေးတွေနဲ့သူတို့ရွာကိုပြန်မယ်ဆိုရင်ချို့ထောက်ထားမပြည့်စုံဘူးဆိုကျွန်တော်တို့ကရန်ကုန်အထိကားစီစဉ်ပေးတာပေါ့နော်ဒီသုရထာနာတွေရတယ
်အော်တိုဘာလာထဲမှာပဲရနောင်းကော့တောင်လန်းကနေအခုလိုမျိုးမြန်မာနိုင်ငံသားတရားကျော်ကိုထိုင်းဘက်ကလက်ပြောင်းပေးခဲ့ပါတယ်အခုဆိုရင်လူကုန်ကူးခံရမှုတွေနဲ့ဆက်ဆက်ပြီးစစ်ဆေးခံနေရတဲ့မြန်မာနိုင်ငံသားလူရေ150နီးပါးလဲထိုင်းကကယ်ဆယ်ရေးစင်တာမှာရှိနေသေးဖြစ်ပြီးတချို့ကတော့ထိတ်တဲရေးအချုပ်စခန်းတွေမှာပဲရှိနေသေးဖြစ်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာ2019ခုနှစ်အတွင်းတရားမဝင်ခိုးဝင်လာတဲ့မြန်မာနိုင်ငံသား9000လောက်ကိုဖမ်းဆီးခဲ့ပြီးသူတို့ကိုပို့ဆောင်ခဲ့တဲ့လူပွဲစား150လောက်ကိုလည်းထိန်းသိမ်းခဲ့ပါတယ်ရှင်